This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇန်နဝါရီလ18ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရင်သတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်သတင်းအနေဖြင့်ပူတာအိုဒေတာကိုတင်ပိုက်နိုင်ရေးမကြမီတိုက်ပွဲဆင်နွှဲမယ်လို့ခါကာဘိုပြည်သူ့ကာကွယ်ရေးတပ်အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ပူတာအိုဒေသကိုသိမ်းပိုက်နိုင်ရေးမကြမီတိုက်ပွဲဆင်နွှဲမယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အတူစစ်ကောင်စီကိုတိုက်ခိုက်နေတဲ့ခါကာဘိုပြည်သူ့ကာကွယ်ရေးတပ် KPF ကအသိပေးပြောဆိုလိုက်ပါတယ်။ဌာနေပြည်သူ့စစ်အဖွဲ့ဝင်2ဦးရဲ့ရုပ်အလောင်းကိုတကြိုပေးခဲ့တဲ့အကြောင်းဇန်နဝါရီ16ရက်ညပိုင်းကသတင်းထုတ်ပြန်ရမှာအခုလိုအသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဌာနေပြည်သူစစ်တပ်ဖွဲ့ဝင်အချင်းချင်းတစ္ဆာဆောင်တိမှုကင်းမဲ့စွာနဲ့ဒဏ်ရာရစစ်သည်တွေကိုစွန့်ပစ်ထားခဲ့မှုအခြေအနေကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူစစ်အဖွဲ့ဟာသူတို့ထောင်ထားတဲ့မိုင်းကိုပြန်နှင်းမိပြီးနှစ်ဦးဒဏ်ရာရခဲ့ရမှာဒဏ်ရာရပြည်သူစစ်တပ်ဖွဲ့ဝင်တွေကိုကယ်ဆယ်မပေးဘဲခြံထားခဲ့တာကြောင့် KPF တပ်ဖွဲ့ဝင်တွေကမနေ့ဇန်နဝါရီလ16ရက်မှာသွားရောက်ရှာဖွေပြီးတရားပေးခဲ့တာလို့သိရပါတယ်။ဒါအပြင်ခေါလံဖူးဒေသနဲ့ပူတာအိုဒေသမှာတော်လိုင်းတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အာနာရှင်စစ်အုပ်စုနဲ့အပေါင်းအပါဖြစ်တဲ့ဌာနေပြည်သူစစ်တပ်ဖွဲ့ကဝါဒဖြန့်နေတာတွေရှိနေတယ်လို့လည်းဆိုပါတယ်။ဒါကြောင့်အာနာရှင်စစ်အုပ်စုနဲ့အပေါင်းအပါဖြစ်တဲ့ဌာနေပြည်သူစစ်တပ်ဖွဲ့ဘက်ကဝါဒဖြန့်တာတွေကိုမယုံကြဖို့ပြည်သူလူထုကိုတိုက်တွန်းထားပါတယ်။အခုလိုမဟုတ်မမှန်ဝါဒဖြန့်နေတာကြောင့်မကြတော့တဲ့အချိန်မှာခါကာဘိုပြည်သူ့ကာကွယ်တပ်နဲ့ပူးပေါင်းတပ်တွေအနေနဲ့ပူတာအိုဒေသကိုသိမ်းပိုက်ထိန်းချုပ်နိုင်ဖို့မလွဲသာမရှောင်သာတော့ဘဲတိုက်ပွဲတွေဆက်လက်ဆင်နွှဲသွားမယ်လို့ KPF ကထုတ်ပြန်ထားပါတယ်။ KPF နဲ့ပူးပေါင်းတပ်တွေဟာလန်ဆယ်ဒေသတိုက်ပွဲမှာပြည်သူစစ်တပ်ဖွဲ့ဝင်တွေကိုဖမ်းဆီးရမိခဲ့တာရှိပြီးကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတဲ့အတွက်ပြည်သူစစ်တပ်ဖွဲ့ဝင်တွေအနေနဲ့တော်လန်ပြည်သူတွေဘက်ကရက်တည်ပြီး KPF ထံအလင်းဝင်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ခမ်းပတ်မြို့ကိုစစ်တပ်ကလေကြောင်းကနေဘုံကျဲတဲ့အတွက်ရဟန်းတစ်ပါးနဲ့ကလေး2ဦးအပါအဝင်6ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းတမူးခရိုင်ခမ်းပတ်မြို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ရဟန်းတစ်ပါးနဲ့ကလေးငယ်2ဦးအပါအဝင်စုစုပေါင်းရပ်သားပြည်သူ6ဦးသေဆုံးသွားတယ်လို့ဒေသတွင်းသတင်းတွေနဲ့သတင်းရင်းမြစ်တွေကပြောပါတယ်။မနေ့ဇန်နဝါရီလ16ရက်ည8နာရီခွဲဝန်းကျင်မှာစစ်တပ်တိုက်လေရင်ကတမူးခရိုင်ခမ်းပတ်မြို့ကိုလေကြောင်းတိုက်ခိုက်မှု3ချိန်ထပ်မံနဲ့လုံဆောင်ခဲ့တာကြောင့်အရသာပြည်သူတွေတေဆုံးခဲ့ရတာလို့သိရပါတယ်။အကြမ်းဖက်စစ်တပ်ကတိုက်လေရင်နဲ့အရသာပြည်သူတွေနေထိုင်ရာရပ်ကွက်နဲ့ဖုံးကြီးကျောင်းတွေကိုဘုံကျဲချခဲ့တာကြောင့်6ဦးတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကြောင့်ကလေး2ဦးလူကြီး3ဦးနဲ့ရဟန်းတစ်ပါးတေဆုံးခဲ့တယ်လို့စကိုင်းတိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူ2ဦးကအတည်ပြုထားပါတယ်။တမူးမြို့နယ်မှာပါဝင်တဲ့ခမ်းပတ်မြို့ဟာပြည်သူ့ကာကွယ်ရေးတပ်မတော်က2023ခုနှစ်နိုဝင်ဘာ9ရက်နေ့ကတည်းကသိမ်းပိုက်ထားတဲ့မြို့တစ်မြို့ဖြစ်ပါတယ်။လက်ရှိမှာဒေသနေပြည်သူတွေဟာနောက်ထပ်လေကြောင်းကနေတိုက်ခိုက်ခံရမှာကိုစိုးရိမ်နေကြတယ်လို့သိရပါတယ်။နိုင်ငံတော်လုံးမှာစစ်ရှုံးနေတဲ့အကြမ်းဖက်စစ်ကောင်စီဟာအခုနှစ်စန်းပိုင်းကစပြီးတော်လှန်ရေးတပ်တွေထိန်းချုပ်ထားတဲ့ဒေသတွေကမြို့တွေကိုလေကြောင်းကနေတိုက်ခိုက်တာတွေဇက်တိုက်ဆိုးသလိုလှုပ်ဆောင်နေတာပဲဖြစ်ပါတယ်ခင်ဗျာ။ ဆက်လက်ပြီးခင်ဦးမျိုးနယ်ရွှေကူတဲစုရွာကိုစစ်တပ်နဲ့ပြူစောထီးတွေမီးရှို့ဖျက်ဆီးတာကြောင့်အိမ်ရှစ်လုံးပြာကျတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းခင်ဦးမျိုးနယ်ရွှေကူတဲစုရွာကိုအကြမ်းဖက်စစ်တပ်နဲ့ပြူစောထီးတွေပါတဲ့စစ်ကြောင်းကပြည်သူပိုင်းနေအိမ်များကိုမီးရှို့ဖျက်ဆီးတဲ့အတွက်အိမ်ရှစ်လုံးမီးလောင်ပြာကျတယ်လို့ခင်ဦးမျိုးနယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်။ခင်ဦးမြို့နယ်အနောက်ချမ်းမှာရှိတဲ့ပြင်ထောင်ပြူစောထီးရွာမှာအခြေချနေတဲ့စစ်သားတွေနဲ့ပြူစောထီးတွေပါတဲ့အင်အား90ဝန်းကျင်ဟာဒီနေ့ဇန်နဝါရီ18ရက်မနက်အစောပိုင်း 6:00 ဝန်းကျင်မှာပြင်ထောင်ရွာအရှိတ်မှာရှိတဲ့ရွှေကူတဲစုရွာကိုစစ်ကြောင်းထိုးဝင်လာပြီးနေအိမ်များကိုမီးရှို့ဖျက်ဆီးသွားတာလို့သိရပါဗျ။ပြင်ထောင်ရွာကပြူစောထီးတွေနဲ့စစ်သားတွေဟာရွှေကူတဲစုကျေးရွာကရဲသားပြည်သူတဦးရဲ့အလှမင်္ဂလာရှင်ပြူပွဲကိုလာရောက်ဖျက်ဆီးသွားတဲ့အပြင်အလှအိမ်နဲ့အနီးဝန်းကျင်ကလူနေအိမ်တွေကိုပါမီးရှို့ဖျက်ဆီးခဲ့တာကြောင့်အိမ်ရှစ်လုံးအပြင်မကြသေးမီကမှရိတ်သိမ်းထားတဲ့စဘာတင်းရီယာချီဖျက်ဆီးခဲ့ရတယ်လို့လည်းအတည်ပြုထားပါဗျ။လက်ရှိမှာပြူစောထီးတွေနဲ့စစ်သားတွေဟာမနက်9နာရီဝန်းကျင်မှာပြင်တောင်ရွာထဲပြန်ဝင်သွားပြီဖြစ်တာကြောင့်ရွှေကူတဲစုကျေးရွာကဒေသနေပြည်သူတွေလည်းရွာထဲပြန်နေကြပြီဖြစ်ပါတယ်။ရွှေကူတဲစုကျေးရွာကိုအကြမ်းဖက်စစ်တပ်နဲ့ပြူစောထီးတွေမီးရှို့ဖျက်ဆီးတာဒီတစ်ချိန်နဲ့ဆိုရင်၄ချိန်ရှိသွားပြီလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးစီရေးတင်းမာနေတဲ့ရက်ဆောက်ကြောက်ကူဒေသကကျေးရွာတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းကစစ်ရေးတင်းမာနေတဲ့ရက်ဆောက်ကြောက်ကူဒေသကကျေးရွာတွေကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။အကြမ်းဖက်စစ်တပ်ကစစ်အင်အားဖြည့်တင်းနေတာကြောင့်တိုက်ပွဲတွေဖြစ်နေတဲ့ရက်ဆောက်ကြောက်ကူဒေသကကျေးရွာ၄ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့သိရပါတယ်။ရက်ဆောက်မြို့နယ်ကြောက်ကူဒေသမှာတော်လှန်ရေးတပ်တွေနဲ့အကြမ်းဖက်စစ်တပ်တို့ကြားမနေ့ဇန်နဝါရီ16ရက်နေ့ကမနက်ပိုင်းကနေညပိုင်းထိတိုက်ပွဲတွေပြင်းထန်ခဲ့ရမှာအကြမ်းဖက်စစ်တပ်ကကျေးရွာ၄ရွာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထမင်းပေါင်းရွာ၊ကြောက်မီးခန့်ရွာ၊ခဲကြားရွာနဲ့လွဲဟောင်းရွာကအိမ်တွေပျက်စီးခဲ့ပြီးအရက်သားပြည်သူတွေထိခိုက်မှုအခြေအနေကိုတော့လက်ရှိစစ်ရေးအခြေအနေအရအတိမပြုနိုင်သေးဘူးလို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ရက်ဆောက်မျိုးဘက်ကနေကြောက်ကူဒေသဘက်ကိုစစ်အင်အားဖြည့်တင်းဖို့စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်နဲ့ဒနုပြည်သူလွတ်မြောက်ရေးတပ်တော် DPLA တို့ဇန်နဝါရီလ14ရက်မနက်ပိုင်းမှာတိုက်ပွဲဖြစ်ခဲ့ရမှာကြမ်းဖက်စစ်တပ်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခြင်းကြောင့်ဘာသာရေးအဆောက်အုံနှလုံးနဲ့နေအိမ်15လုံးထိမှန်ပျက်စီးခဲ့တယ်လို့ဇန်နဝါရီ15ရက်နေ့မှာလည်းအကြမ်းဖက်စစ်တပ်ကပစ်တဲ့လက်နက်ကြီးကြီးထိမှန်တာကြောင့်အရသာတဦးဒဏ်ရာရခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်။ရက်ဆောက်အင်ဒေါ်ကြောက်ကူလမ်းကြောင်းကိုထိန်းချုပ်နိုင်ဖို့ဒနုတက် DPLA ကစူးစမ်းနေတယ်လို့စစ်တပ်ဘက်ကလည်းအင်အားဖြည့်တင်းနေတဲ့အတွက်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေစေပဲဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့် KNDF ဗျူဟာ၈ရဲ့အပတ်စဉ်6တင်တန်းစင်းပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF အမှတ်၈ဗျူဟာရဲ့အပတ်စဉ်6တင်တန်းစင်းပွဲကိုမနေ့ဇန်နဝါရီ16ရက်နေ့မှာကရင်ပြည်ကလွတ်မြောက်နယ်မြေတနေရာမှာကျင်းပခဲ့ပါတယ်။အဲ့ဒီတင်တန်းမှာအမှတ်၈ဗျူဟာလက်အောက်မှာရှိတဲ့တရင်အသီးသီးကတင်တန်းသား100ကျော်တက်ရောက်ခဲ့တယ်လို့ KNDF အမှတ်၈ဗျူဟာကထုတ်ပြန်ထားပါတယ်။အဲ့ဒီတင်တန်းသားတွေထဲမှာအမျိုးသမီးတင်တန်းသူ30ရာခိုင်နှုန်းပါဝင်ပြီးအမျိုးသားတွေနဲ့ဒန်းတူတင်တန်းတက်ရောက်အောင်မြင်ခဲ့တယ်လို့ဆိုပါတယ်။တင်နန်းစင်းပွဲအခမ်းအနားကို KNDF ဗဟိုကော်မတီဝင်များဒုစီရေးချုပ်အမတ်တက်ဗျူဟာနဲ့အမတ်ရှစ်ဗျူဟာကဗျူဟာမှုများရှမ်းတောင်စစ်ဦးစီးချုပ်တရင်အသီးသီးကတပ်ဘိုတပ်မှုများနဲ့ရမီရဖဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့သိရပါဗျ။အဲ့ဒီတင်နန်းစင်းပွဲအခမ်းအနားမှာကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF အနေနဲ့စစ်ကောင်စီနဲ့ဆွေးနွေးမဲ့မူဝါဒမရှိဘဲအနိုင်ရအောင်တိုက်ဖို့သာရှိတယ်လို့ KNDF ဒုတိယစစ်ရေးချုပ်ကပြောဆိုခဲ့တာရှိတယ်လို့ဒေတာတွင်သတင်းအချို့မှာဖော်ပြထားပါဗျ။ခန်းအနားမှာတင်နန်းသားတွေစစ်ရေးချီတက်ခြင်းအလံတော်တင်ခြင်းနဲ့ကြာဆုံးရဲဘော်တွေကိုအလေးပြုခြင်းတာဝန်ရှိပုဂ္ဂိုလ်တွေကအားပေးအမှားစကားပြောကြားခြင်းနဲ့စစ်ကြောင်းပြန်လည်ထွက်ခွာခြင်းတို့ပြုလုပ်ခဲ့တယ်လို့သိရပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ18ရက်နေ့ Radio NUG ရဲ့ပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ဒီမှာကတော့ပို့ပို့ပါပထမဆုံးပရမများတစင်စာအထူးစုများပေးရမယ့်တော်လံမွေကမ်ပိန်းမဲလက်မှတ်ဆောင်ရင်900သားကျန်တော့တဲ့တဲ့ရင်ကို
ပထမဦးစွာတင်ဆက်ပေးပါမယ်ရှင်ပထမဆုံးဗရမ ्या တဆင်စာအထူးစုများပေးရမယ်ဒေါ်လာငွေကံပေးမယ်လက်မှတ်ဆောင်ရင်900တာကျန်တော့တယ်လို့ဇန်နဝါရီလ18ရက်မှာအမျိုးသမီးလူငယ်နဲ့ကလေးသငယ်ရေးရာဝန်ကြီးဌာနကအသိပေးဆိုပါရယ်အလှူရှင်တို့ရဲ့ MOWYCA အတွက်လိုအပ်ချက်တွေဖြစ်ပြီးဖို့ကံပေးလေးဖြည့်ဖို့ဆောင်ရင်900ပဲကျန်မာတော့တယ်အားပေးမှုတွေအတွက်ကျေးဇူးအများကြီးတင်တယ်လို့နောက်ထပ်လူ900ပဲလိုတော့တာမို့အားပေးကြပါအောင်လို့ဆိုထားပါရယ်ဒေါ်လာကံထူးရှင်များအနေနဲ့ပထမဆုံးဗရမ ्या တဆင်စာအပါအဝင်အထူးစုများအနေနဲ့ညွေဦးတော်လိုင်းအုတ်ထုတ်အလုံး20လက်ရမြောက်ကော်ဖီပတိကား70ချက်စီစေးပတိကားနဲ့အလှဆင်ထားတဲ့အိတ်လက်လာလေးအလုံး20စားတဲ့ဆုလက်ဆောင်တွေကိုပိုက်ဆိုင်ခွင့်ရရှိမှာဖြစ်ပါတယ်တော်လန်အမွေကမ်ပိန်းမှာမဲလက်မှတ်ရောင်းရငွေများကိုစစ်ဆောင်ကလေးများနဲ့အမျိုးသမီးများအတွက်30ရာခိုင်နှုန်းထောင်တန်ကျအမျိုးသမီးများနဲ့လူငယ်များအတွက်30ရာခိုင်နှုန်းအမျိုးသမီးရဲဘော်များအထွေထွေအသုံးစရိတ်အတွက်30ရာခိုင်နှုန်းအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရန်ပုံငွေအတွက်10ရာခိုင်နှုန်းစသဖြင့်ခွဲဝေထောက်ပံ့ပေးသွားမှာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့နိုင်ငံတကာရာဇဝမှုဆိုင်ရာအထောက်အထားတွေကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးယန္တရား WIWM ကစုဆောင်းနေ၍အချက်အလက်များပေးပို့နိုင်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။နိုင်ငံတကာရာဇဝမှုဆိုင်ရာအထောက်အထားတွေကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးယန္တရား WIWM မှစုဆောင်းနေ၍အချက်အလက်များပေးပို့နိုင်တယ်လို့ဇန်နဝါရီလ16ရက်မှာမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးယန္တရားWIWM ကအသိပေးကြေညာပါတယ်။ကြီးလေးတဲ့နိုင်ငံတကာရာဇဝမှုဆိုင်ရာအထောက်အထားတွေကိုယန္တရားကအခုချိန်မှာစုဆောင်းဖို့ကဘာကြောင့်အရေးကြီးနေတာလဲ။အထောက်အထားတွေကိုထိမ့်သိမ်းဖို့ယန္တရားကဒီအထောက်အထားတွေပျောက်ဆုံးမသွားခင်ဒါမှမဟုတ်ဖြည့်ဆည်းမခံရခင်စုဆောင်းစစ်စစ်သုံးသပ်ပြီးထိမ့်သိမ်းထားပါတယ်။ဒါအပြင်ဒီရာဇဝမှုတွေကိုမြင်တွေ့ခဲ့ရသူတွေနဲ့ရှင်းတန်ကြံရစ်သူတွေကဒီအဖြစ်ပြက်တွေကိုမှတ်မိစေအချိန်မှာတွေ့ဆုံမေးမြန်းမှုတွေလှုပ်ဆောင်ပါတယ်။အထောက်အထားများကင်တွယ်ကွင်းဆက်ကိုထိန်သိမ်းမှုအထောက်အထားတွေကယုံကြည်ရပြီးဘယ်သူကမှကြောင်းဝင်ဆွပတ်ထားခြင်းမရှိကြောင်းပြသနိုင်မှုဘယ်လိုထိန်သိမ်းကာကွယ်ထားရဲဆိုတဲ့ဂွင်းဆက်အစဉ်စဉ်ကိုရန်ရရကမှတ်တမ်းပြုစုထားပါတယ်။ဒါမှလည်းတစ်ချိန်ချိန်တရားရုံးတွေမှာဒီအထောက်အထားတွေကိုအသုံးပြုနိုင်မှာပါလို့ဆိုပါတယ်။လက်ရှိမှာ WIWM ဟာထိခိုက်နှံ့သူများနဲ့မျက်မြင်တပ်တွေများရဲ့ထွက်ဆိုချက်ပေါင်း450ကျော်အပါအဝင်ရင်းမြစ်ပေါင်း 1,000 ကျော်မှအချက်လက်တွေကိုရန်နီယာကရရှိထားပါတယ်။ရန်နီယာကနိုင်ငံတကာရာဇဝမှုခုံရုံးနိုင်ငံတကာတရားရုံးနဲ့အာဂျင်တီးနားတရားရုံးရှိရိုဟင်ဂျာဆိုင်ရာအမှုများဆောင်ရွက်နေတဲ့တရားရေးရာအာဏာပိုင်တွေထံအချက်လက်ပေါင်း 300,000 ကျော်နဲ့စစ်စစ်သုံးသပ်ချက်ဖိုင်ပေါင်း 100 နီးပါးကိုမျှဝေထားပါတယ်ရှင်။ဆက်လက်ပြီးတော့မန္တလေးမှာစစ်မှုထမ်းဥပဒေအကြောင်းပြချက်နဲ့15ရက်အတွင်းလူငယ်120ကျော်ကိုစစ်တပ်ကဖမ်းဆီးတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။မန္တလေးမြို့တော်စီမံနယ်နိမိတ်ထဲမှာပါတဲ့မြို့နယ်ခုနှစ်ခုမှာဇန်နဝါရီလရဲ့15ရက်တာကာလအတွင်းလူငယ်120ကျော်ကိုကျန်းဖက်စစ်တပ်ကစစ်မှုထမ်းဥပဒေအကြောင်းပြချက်နဲ့ပေါ်တာဆွဲဖမ်းဆီးခဲ့တယ်လို့မန္တလေးတပိတ်အင်အားစုကထုတ်ဖော်ပြောဆိုလိုက်ပါတယ်။စစ်မှုထမ်းဥပဒေကြောင့်မန္တလေးမြို့တော်မှာရှိတဲ့မြို့နယ်ခုနှစ်ခုကလူငယ်တွေမတရားဖမ်းဆီးခံခဲ့ရတာနဲ့ပတ်သက်လို့မန္တလေးတပိတ်အင်အားစုကဒီကနေ့ဇန်နဝါရီလ18ရက်မှာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။လူအခွင့်အရေးတွေကိုပြောင်ကြားချချိုးဖောက်နေတဲ့အကြမ်းဖက်စစ်တပ်နဲ့အပေါင်းပါတွေဟာဇန်နဝါရီလ1ရက်နေ့ကဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့စိုက်ဘာလုံခြုံရေးဥပဒေပြဋ္ဌာန်းခဲ့ပြီးနောက်15ရက်အတွင်းလူငယ်တွေဖမ်းဆီးခံခဲ့ရတာပဲဖြစ်ပါတယ်။အဲဒီဥပဒေကိုအကြောင်းပြပြီးအတန်းဖက်စစ်တပ်နဲ့အပေါင်းပါတွေဟာလမ်းသွားလမ်းလာလူငယ်တွေရဲ့လက်ကင်ဖုန်းတွေကိုစစ်ဆေးပြီးမတရားစစ်မှုထမ်းခိုင်းနေတာကိုလည်းတွေ့နေရတယ်လို့မန္တလေးတပိတ်အင်အားစုကပြောပါတယ်။ဒါကြောင့်မန္တလေးတပိတ်အင်အားစုအနေနဲ့မတရားဖမ်းဆီးခံခဲ့ရတဲ့လူငယ်တွေစည်ရင်းကိုပြုစုခဲ့ရာအောင်မြေတာဆန်မြို့နယ်မှာ19ဦး၊ချမ်းအေးတာဆန်မြို့နယ်မှာ15ဦး၊မဟာအောင်မြေမြို့နယ်မှာ18ဦး၊ချမ်းမြတာစီမြို့နယ်မှာ19ဦး၊ပြည်ကြီးတကုံမြို့နယ်မှာ19ဦး၊အမရပူရမြို့နယ်မှာ18ဦးပတိန်ကြီးမြို့နယ်မှာ15ဦးနဲ့စုစုပေါင်းလူငယ်122ဦးဖမ်းဆီးခံခဲ့ရတယ်လို့အသိပေးထားပါတယ်။ဒီအချက်အလက်တွေဟာသတင်းမီဒီယာတွေကဖော်ပြထားတာကိုအခြေခံပြီးပြုစုထားတဲ့စာရင်းဖြစ်တဲ့အတွက်မြေပြင်အခြေအနေမှာဒီထက်ပိုများနိုင်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အတန်းဖက်စစ်တပ်ဟာစစ်မှုထမ်းဥပဒေကိုအကြောင်းပြဖမ်းဆီးရမှာနေ့ညမရွေးဖမ်းဆီးနေပြီးညအချိန်မတော်ဧည့်သည်ဥပဒေကိုအကြောင်းပြဖမ်းဆီးခြင်းအလုတ်ကနေပြန်လာတဲ့အခြေခံလူရန်စားလူငယ်တွေကိုပြစ်မှတ်ထားဖမ်းဆီးခြင်းများအပြင်ဇန်နဝါရီလ1ရက်နေ့ကထုတ်ပြန်ခဲ့တဲ့စိုက်ဘာလုံခြုံရေးဥပဒေကိုအကြောင်းပြုပြီးဖုန်းတွေကိုစစ်ဆေးကမတရားဖမ်းဆီးငွေတောင်းတာတွေနေ့စဉ်ကျူးလွန်နေတယ်လို့မန္တလေးတပိတ်အင်အားစုကအသိပေးပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့အပြင်သွားတာဒါမှမဟုတ်အဲစင်းဝင်စစ်တဲ့အခါတွေမှာ VPN အပါအဝင်ပြတ်တင်ဖြတ်တိုက်တာတွေကြိုတင်ဖြတ်ထားဖို့ပျော်ပွဲရှင်ပွဲသွားလာတာတွေကိုတတ်နိုင်သမျှရှောင်ကြဉ်ပြီးနေအိမ်ပြင်ပထွက်ရမယ်ဆိုရင်သတိထားဖို့ပတ်ဝန်းကျင်မှာစစ်ကောင်စီရန်နရတွေရဲ့လှုပ်ရှားမှုတွေကိုမျက်ခြေမပြတ်လေ့လာအကဲခတ်ပြီးကြိုတင်ရှောင်ရှားကြဖို့မန္တလေးတပိတ်အင်အားစုကပြည်သူလူထုကိုတိုက်တွန်းထားပါတယ်။ဒါအပြင် မိသားစုနဲ့ချင်းချောက်အကြက်ကန်ခံရတဲ့အခြေအနေနဲ့ကြုံရပြီးတက်သားတက်စုဆောင်ခံရမယ်ဆိုရင်လေလိုအပ်တာတွေကြိုတင်ပြင်ဆင်ထားဖို့နဲ့မိမိတို့နေထိုင်ရာပတ်ဝန်းကျင်မှာမတရားဖမ်းဆီးခံရတာမျိုးတွေ့ရင်တော်လိုင်းအဖွဲ့အစည်းတွေကိုတည်င်းပေးကြဖို့မန္တလေးတပိတ်အင်အားစုကနှိုးဆော်ထားပါတယ်ရှင်အခုနောက်ဆုံးအနေနဲ့မြန်မာစစ်တပ်မှအာဏာလုခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့တွင်နော်ဝေနိုင်ငံမှာမြန်မာအင်အားစုများဆန္ဒပြမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။နော်ဝေနိုင်ငံမှာမြန်မာစစ်တပ်မှအာဏာလုခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့မှာမြန်မာအင်အားစုများဆန္ဒပြပွဲပြုလုပ်သွားမယ်လို့ဇန်နဝါရီလ16ရက်မှာမြန်မာ CRPH စပုတ်ဂရုနော်ဝေမှအထွေထွေအတွေ့အမှုမဝတ်မဝင်းကပြောပါရယ်။ဖေဖော်ဝါရီလ၁ရက်နေ့စနေနေ့ဆန္ဒပြပွဲလုပ်ဖြစ်ပါရယ်။အော်စလိုမှာတော့ပါလီမန်ရှေ့မဟုတ်ရင်စကားစရုံးရှိဖြစ်ပါမယ်။နှစ်ရက်နေကနော်ဝေး၊ဂျာမနီကကမကထလုပ်ပြီး EU နိုင်ငံတွေကစီစဉ်မဲ့ online စကားပြောပွဲရှိပါတယ်။ NUG ဝင်ကြီးတွေနဲ့ EAO ကောက်ွယ်ရေးတပ်မှုနှစ်ယောက်ဖိတ်ဖို့ရည်ရထားပါတယ်လို့ဆိုပါတယ်။နော်ဝေးရောက်မြန်မာအင်အားစုများစုစည်းလှုပ်ဆောင်မှုများကိုနော်ဝေးပါလီမန်အမတ်များအပါအဝင်နော်ဝေးအစိုးရကပါအတိအမှတ်ပြုလာပြီးဖြစ်ပါတယ်။ကျမအနေနဲ့ဒီຫນွေဦးတော်လန်ရေးကိုဆရာနာတိန်နေနေကစလို့မတရားမှုကိုလက်မခံဘဲတော်လန်နဲ့ဘက်ကပါဝင်ခဲ့တာဒီနေ့ထိပါ။နော်ဝေးရောက်မြန်မာအင်အားစုများစုစည်းလှုပ်ဆောင်မှုများကိုနော်ဝေးပါလီမန်အမတ်များအပါအဝင်နော်ဝေးအစိုးရကပါအတိအမှတ်ပြုလာပြီးဖြစ်ပါတယ်။ကျမအနေနဲ့ဒီຫນွေဦးတော်လန်ရေးကိုဆရာနာတိန်နေနေကစလို့မတရားမှုကိုလက်မခံဘဲတော်လန်နဲ့ဘက်ကပါဝင်ခဲ့တာဒီနေ့ထိပါ။နော်ဝေးကနေတစုတစည်းတဲ့ညီညွတ်စွာအလုပ်လုပ်ကြဖို့နဲ့နော်ဝေးကနေမြန်မာပြည်ကိုကူညီဖို့အလေးထားကြည့်ပေးကြဖို့နဲ့နိုင်ငံရေးပိုင်းမှာလည်းတတိပြုမိနေစေဖို့လိုရတာမလွဲခဲ့ပါဘူး။ဒါပေမဲ့2025ခုနှစ်ရဲ့အစပိုင်းမှာတော့ကျမတို့ဖွဲ့ရဲ့လှုပ်ရှားမှုတွေကိုနော်ဝေးအစိုးရတက္ကသိုလ်ကျောင်းနဲ့ NGO တွေအတိအမှတ်ပြုဆက်သွယ်လာတာကိုမြင်နေရပါပြီလို့မဝက်မုံဝင်းကဆိုထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်ဇန်နဝါရီလ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလယ်ပိုင်းနဲ့အရှိပိုင်းတို့မှာညအပူချိန်တွေဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပိုလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အထင်ဖြစ်ထွားနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာလေပွေလိုင်းတစ်ခုဆက်လက်တည်ရှိနိုင်ပါတယ်။မိုးအခြေအနေကတော့တပြည်လုံးမှာအများအပြားသားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းဘက်မှာလေဟာအရှိတောင်ဘက်ကနေတနားယီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။မုန်တမခွေနဲ့တနင်္သာရီကမ်းရိုးတန်းဘက်မှာလေဟာအရှိဘက်ကနေတနားယီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်အထင်ရှိနိုင်ပါတယ်ရှင်။
ဗီဒီယို NUG သောတာရှင်များခင်ဗျာဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့နော်ဝေးနိုင်ငံတွင်ကျင်းပမည့်အပေါ်မြန်မာ CRPH Support Group နော်ဝေးမှအထွေထွေအတွင်ရေးမှူးမတ်ဝက်မုံဝင်းဤပြောကြားချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အန်တီမွေးနေ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ပေါ့နော်ကျင်းပဖို့ကို80ပြည့်မွေးနေ့ဖြစ်တဲ့အခါကျတော့တည်တည်ချာချာလေးနဲ့ကျင်းပခြင်းကြတဲ့ဆန္ဒရှိတယ်အဲ့လိုကျင်းပဖို့ကျမတို့ရည်ရွယ်တယ်အဲ့တော့နေရာကတော့နှစ်နေရာခွဲပြီးတော့လှုပ်ဖို့ရှိပါတယ်အဲ့ဒါကအော်စလိုမှာလှုပ်မယ်နောက်တစ်ခုကတော့လှုပ်နေကြဖြစ်တဲ့ဘန်ဂျန်မှာလှုပ်မယ်ပေါ့နော်ဒေါအောင်ဆန်းစုကြည်ဘန်ဂျန်ရှိတဲ့ဖရိုလန်မှာလှုပ်ပါမယ်ပထမလှုပ်မယ်ဒေါအောင်ဆန်းစုကြည်မွေးနေ့ဘွဲကတော့တကယ်ဒေါအောင်ဆန်းစုကြည်မွေးနေ့ဖြစ်တဲ့19ရက်နေ့ညနေပိုင်းမှာออสโลမြို့လဲမှာလုပ်ပါမယ်အဲ့ဒီနေ့မှာလုပ်မဲ့ဟာလေးမှာထူးထူးခြားခြားစီစဉ်ထားတာလေးရှိတယ်အဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့အကြောင်းအရာကိုတမျက်နှာဝတ္ထုတို့နဲ့ကြံပြားတွေရေးပြီးတော့ပြိုင်ပွဲဖိတ်ခေါ်ဖို့ပါအဲ့ဒီပြိုင်ပွဲဖိတ်ခေါ်ခြင်းကိုတော့3လလောက်ကြိုပြီးတော့ကျမတို့ announce လုပ်မယ် announce လုပ်ပြီးတော့ဒီဝင်ရောက်ပြိုင်တဲ့သူတွေတဲကနေပြီးတော့မှကောင်းတဲ့သူထူးချွန်တဲ့သူတွေကိုစုတစ်ခုခုပေးဖို့အတွက်ရည်ရွယ်မယ်အဲ့ဒီစုကိုဒီ19ရက်နေ့မှာဖွင့်မယ်ပေါ့နော်ဒါကတော့ပထမနေရာမှာလုပ်မယ်အစီအစဉ်မှာဒုတိယနေရာကတော့အများတန်းလုပ်နေကြဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဘန်းချံပေါ့အဲ့ဒါကတော့စနေနေ့ကိုရွေးရတယ်အများစုလာနိုင်ဖို့လည်းစူးစမ်းရတာဖြစ်တဲ့အတွက်21ရက်နေ့စနေနေ့ဖြစ်ပါလိမ့်မယ်အဲ့ဒီမှာကတော့အရင်နှစ်တည်းမှာကျင်းပတာထက်ပိုပြီးထူးခြားဖို့အစီအစဉ်လေးတွေစူးစမ်းနေကြပါတယ်ဖိတ်ဖို့လူတွေလည်းပဲရည်ရွယ်ပြီးဖိတ်နေတာတွေရှိပြီပေါ့နော်တို့တော်လည်းပဲနီးလာတဲ့အခါကျမှသာဘယ်သူတွေတော့လာဖို့ရှိပါတယ်ဘလိုပုံစံမျိုးကျင်းပါမှာမယ်ဆိုတာလေးထပ်ပြီးပြောပြချင်ပါတယ်အခုချိန်မှာတော့ကြိုပြီးတော့ကြည်လဲကြညာချင်တာပြောပြချင်တဲ့အဓိကရည်ရွယ်ချက်ကတော့ဒီပြိုင်ပွဲလေးကြောင့်ပေါ့နော်တမျက်နာ ဝတ္ထုတူလေးတွေနောက်ကြပြာတွေဒါတွေကိုပြိုင်ဖို့အတွက်ကိုအားလုံးကိုဖိတ်ခေါ်ခြင်းနဲ့အမ်ဒီဟာလေးကိုတော့ launch ကြော်ညာမဲ့အစီအစဉ်လေးကိုလာမဲ့ March လောက်မှာကျမတို့စပြီးကြော်ညာမယ်အမ်ပြီးလို့ရှိရင် June လမှာဟိုနိုင်တဲ့သူကြီးညာမယ်ပေါ့
Radio NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတကတင်ဆက်ပေးမဲ့တော်လရင်တင်ဂီတာအစီအစဉ်မှာ Baby 4ဖုံးမြင့်မောင်တို့ရေးသားပြီး It's a ဖုံးမြင့်မောင်နဲ့ David Tight တို့တီးဆိုထားတဲ့ရှေ့ဆက်ကြမယ်လို့အမည်ရတဲ့တော်လရင်တင်ဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်နေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာကရင်နီကြားဘာသာနဲ့ခူးရယ်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကွမ်မူပစီလိုပီတမူပစီခုံရရှုခဲရေဒီယို NUG တနွေကူအရိကြာရင်ဟိစုထေလူပဲစီနာကရလီငုံတော့ပါဘာမှခူးရယ်နေပြဲဂလိုလူရိကြာရင်တော့မှာဖရလူမီစီတပ်လို့ဂျူနီဒီအငင်ခွေထိကိအတူခူဒူဝလာရှိလာနာဥရောပတမကစပယ်အတူခူစီမြတ်တီတညာနီဒီလိုအရိကြာရင်နဟိစုထိလူပဲစီပါဖရလူမီစီတပ်လို့ဂျူနီဒီအငင်ခွေထိကိအတူခူဒူဝလာရှိလာနာဥရောပတမကစပယ်အတူခူစီရင်တော့မြတ်ချစ်တညာနီကြာတူလူပဲဇန်နဝါရီလဲအခုဖုနထိကိတူခူရင်တော့တဆုထိလူနီကြာဒီရင်တော့ပဲပေတရှာတပအငေအပေစနာတပိချာတေးစီတေအကုစီရင်ဒုညာဖရိုနီကြဒနာ EUTK တတမန်အတုခုစီဖွင့်နာပရေ EUTK နာတုခုရုတီကေအပလောက်မှုစီရင်နာမှာမြာတီကေလေးကြီးနီတူဖက်ဒရယ်ဒီမိုကရေစီတချစ်ကလျာရင်ဟိမချိုးပဲနီတီအငေအကလကလိုစီနူမြတ်ပူဖရိုနီကြဒူလူဖွင့်နာပရေတေပဘူလာအငေနာဒိနီပဲနီတီတိုကလျာအငေအချေအရဖရိုနီဒူလူဖွင့်နာတီကေအတုခုရင်နာရောအဟေကန်နီတီဖွင့်နာပရေဖရလူမီစီတပလောက်ဂျူနီတီအငေခွေးတီကေဒုခုဒူဝလိုက်ရှိလာနာဥရောပသမဂ္ဂမြာတိကေစာပေအိုက်ကောဒရင်မန်စီနာရောအနာနီရီနေရှင်နယ်ဆနာမတ်လက်ဒါငီယင်းမြတ်ချေတညာနိကဒူလူပင်အွန်လိုင်းကိုတမှုခွဲခါလိဖုန်ထပင်းနွေပါလဲနေရှင်နယ်ညူငီယင်းမြတ်ချေတညာပုန်နီဒူလူဖုန်ဟင်နမစင်ငင်းနေတနာတရွေတကြာယင်းနာပရေကလီမတ်အပလော့မှုစီနာရောအိုနီဒီပေလွယ်လင်လေခါလိအခဲနီဒီနာရှင်ယာပလော့ဒူဖွေနာရောအိုက်ဆန်ဒေါ်အိုပကြက်ဖုန်ငီဖရေနအဆောက်ကန်နီဒူဖုန်ထအိုနီဒူလဲကိုပကြက်ဖုန်တဖရင်နအကခုတနိယတအရိကြာရင်ဟိစုထေလူပဲစီပါကရာလီကေလွယ်လေးလေးဝိမခါလိရင်ကလီမတ်ကောင်းစီအပလော့မှုစီလေဝနီဒီခမယာညာရင်နဆူရှိတန်ရင်အခဲနီဒီနာရှင်ယာပလော့ဒူစီဖွင့်နာရောအိုနီဒီပဲအိုက်ဆန်ဒေါ်ပကြဲဖူးညေဖရင်နဆကန်နီဒီဖုန်ထအိုနီဒီလေကူပကြဲဖူးတဖရင်နကခုတနိယတဖုန်ဟိနမတော်ဖူးဆူဖူးစီနာရောဟေလူထင်နီကြဒီနာပရေဘေဂျန်နဝါရီလဒါငင်မော်လီရှင်နတမှုအခဲရင်ကလီမတ်ကောင်းစီအပလော့မှုစီအိုနီ ဒီပင်ရလင်လေးခါလေးအခဲချင်းဤတီရှင်အပလော့ဒူတူအိုက်ဆန်တော့ခါလေးဖုန်တဲ့ပချက်ဖူစင်နအစကန်ဤတူဖုန်နဟိနမစင်ငင်းဤတူဂလီမန်အပလော့မှုစရာခဲဤတီနာရှင်အပလော့ဒူဖွင့်နာရောအတာပေါ်ဖရူဤတူဘေးအိုက်ဆန်တော့ကူအနာရှင်နာငင်းနာပချက်ဖရမောငီဖရေနအစကန်ဤတူဖုန်နထအိုနီဒူလူလေခါလေးပချက်ဖူတဖရေနအကခုတနီကြတူဖုန်နတော့ဖူဆူဖူစီနာရောအဟေကန်ဤတီရင်နာပရေနတူတောအနာဆူရှီလဖရမောတဖရေရင်နရှင်အပလော့ဒူပေါ်ဖရူဘေးနီဒူလူတအိုခါလေးဖုန်နထအပေနီကြတူလူတရှေဖုန်နဟေနမာ KNTF မီလာရီယာနာတပိုထေလာလီတတရားခုရင်နာရောဒီထေလူနီကြတူရင်နာပရေဂလီမဲကောက်စီအပလော့မူရင်နာရောအစီမဲမဘေဒီယာချပါခေတာနီဒီတော့ဖူဆူဖူစီပချက်ဖူစီအစီလီမဲနီဒီတမေအကလကလိုရင်နာမှာဂျင်းချူလုံနီဒူဖုန်န KNTF တပိုထေလာလီတတရားခုရင်နာရောအဟေခန်နီဒီဖွေနာပရေတခြားတဲ့ပါလေးထုထင်းနီဒီခါလီမာမတူအစီမဲမမေဒီယာခေတာနီဒီတိခေပူစီအခုဖွေနာရောအမေချီမေချီနီဒီဖရလူမီစီယာခူရင်အတူလုံးနီဒီတက်ဆူတကူဖုန်ကေအလီကေအပလက်ကိုအရှုခဲတဲ့ပတ်ရီနီဒီအငေကောက်စီ IEC ခူဒီယာရင်တော်အပေစနာခုညာလေးထုထေနီဒီအကလကလိုရင်မြန်မာမီဒီယာဟီကန်နီဒီဖွေဟင်နမစင်ငယ်နီဒီနာသရီတေကရင်ပါရင်ဂလမကောက်စီအပလော့မှုရင်တော်အခက်တတီနီဒီရှင်ညာပလော့ဒူဒပြာကူဗီမူအရိကြရင်ဟေဆူထေလူပဲစီပါဘေဂျနဝါရီလရှင်နာလူငင်မော်လီအတနီဒီပေမော့ထခွေခါလေးမြန်မာမီဒီယာခက်တတီနီဒီရှင်ညာပလော့ဒူဒပြာကူဗီမူဖုန်ဟင်နမစင်ငယ်နီဒီဖရိကေနာကေယာလီကေကေကူပြာကူဗီမူခါလေးရင်ဂလမကောက်စီအပလော့မှုရင်တော်အခက်တတီနီဒီနာရှင်ညာပလော့ဒူဖွေနာရောတိကေပူစီလေးနိုအီချီကာနီဒူပလျာကူနာစရီဒော်ဗီမူကလျာဒူခါလီယင်းနဂျာဒူချီကာစီတီရဲလေဟာဒီအငိဂျီလူထီနီကြဒီယင်းနာပရေအိုနီဒူဘေစရီဒော်ဗီမူအခဲလူနီဒူမော်လီညူမူအခဲဖုန်နထတူနီဒူဘေမော်ထရှိနတ်တမူခွဲယင်းနအခဲချီနီဒူဒူပလျာကူဗီမူတကီဟင်နမစင်ငင်းနီဒူတခြားတဲ့ပိုင်းနမအထူထီနော့တိုဂျာလီကေဒေါ်ဖူဆူဖူတဖရေနာရောအဟေကန်နီဒီယင်းနာပရေဂလီမန်အပလော့မူဆေယလေးခေတာနီဒီရှင်ညာပလော့ဒူယင်းနာမာဘေဂျန်နဝါရီလရှင်နာညာငင်းခါလီအစီလင်းမဲနီဒူဂျာကီအမောင်ငီဖွေနလိမိထရဘဲနီဒီအငိအခဲရှိရှိချန်နီဒူဖုန်ဂျာလီကေမီလာရီကြသဟေနာရောအဟေကန်နီဒူဖွေနာပရေဘေမော်လီရိုတမူခွဲအခဲယင်းနအဟယာခေတာနီဒီနာဂဇဘောရှင်ညာပလော့ဒူဒဖေခိုရှိထေတကေဟေနာမာစင်ငင်းနီဒူအလီခဲနီဒူရှင်ညာပလော့ဒူယင်းနာမာဝနီဒူဘေးစရီဒော်ဗီမအခဲချင်းနီဒူဖုန်အဟေပိုနီကြဒီယင်းနာပရေလေဟာကနီနီဒူဒဂျာလီကေအငိပလျာကူဗီမနအစီလင်းနီကာခီဆာနီဒီအငိကလီမန်အပလော့မှုစီယင်းနာမာအတကနုရှာပါနီဒူနအိုနီဒူဟွန်ညီလေခါလီဖုန်အထဂျာလီကေကလီအပလော့မှုစီယင်းနာရောအရှာပါကာခီရှူနီဒူလူဖုန်ဟေနာမာစင်ငင်းနီဒူနာတရီတေကြယင်းနာပရေဖေခိုဗီမအဖူနီဒူနာလေအီဒေါခါလီယင်းနကလီမကောက်ဆေအပလော့မှုစီယင်းနာရောအခေတာနီဒူနာဂဇဖောရှင်ညာပလော့ဒူလူပလော့ဖွေနာရောဒီဖြာပြေကန်နီဒူတမေအရိကြယင်းနဟေဆူထေလူပဲစီပါဘေဂျနဝါရီလရှင်နာညီညီမော်ထရှင်နာတမေပရေဆူရှေအခေယင်းနဖေကေမူရှိလီယာနာဂျာလီကေကေကူဖေခိုဗီမအဖူနီဒူနာလေအီဒေါခါလီယင်းနကလီမကောက်ဆေအပလော့မှုယင်းနာရောအခေတာနီဒူနာဂဇဖောရှင်ညာပလော့ဒူပောင်ညာရဲ့တပလော့ဥပါနီဒူတူတိုရှင်နာပလော့ဒူလူပလော့ယင်းနအစီခေတာနီဒူဖွေနာရောအပြေကန်နီတူရှိတမေဖုနထဂေယနာမအပေရှင်နာတို့ဟိနမစင်ငင်းနီတူအလိခေတာနီတူရှင်ညာပလော့ဒူခါလေးယင်းနဒဖုဆုဖုစီအမေနီတူတမေနာမအိုနီတူဖုနထကစဖော်လေယာနီတူနအခဲအစီတလတာနီတူဒလေတကေဖွေနာရောအပေရှင်နောဂေယတို့ဟိနမစင်ငင်းနီတူအိုကန်နီတူရှင်ညာပလော့ဒူငေပလော့ယင်းနာမအတာနီတူပေဟန်ဘူဒေါ့တယ်လဝေါ်ခါလေးယင်းနအတပေါ်ဖရူနီကြတူဖုနထအပေရှင်နောဂေယတို့ဟိနမစင်ငင်းနီတူအဖွေနီဒီနာလက်ဤဒေါ့တဗီတောတော်ဆူခါလီစီနာလက်ကလျာတဖာယီနီဒီတရှတဲ့ပါခါလီယီနကလီမကောက်စီအပလော့မှုယင်နာရောအစီဟာခက်တာတမူနီဒီနကစဖောစီဖုန်ထသနီဒူခညာယင်နာမအိုနီဒူဟညိုဟုနာတပတိယာဖုန်ဟဟင်နာမစင်ငိနီဒီနာတရီတဲကြယင်နာပဲခုညာဟိစုထေလူပဲစီရေဒီယိုအန်ယူဂျီတနီကိုရီကြမှာထင်းနီကြတိပေဟနီတာနီဒူပွားမှုပဲစီလော့ပလီအိုမူရာဒူအထက်ဆယ်နီလော့ဒူပုန်နတဖေပါနီတဲဝီတရရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စင်နိုင်ပါပြီရှင်။ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါလိမ့်ရှင်အရေးတော်ပုံအောင်ရမည်